ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားဆိုင်ရာဥပဒေသေးထွက်လာပြီးတဲ့နောက်အဖမ်းအစည်းတွေဇက်တိုက်ရှိလာနေတဲ့အတွက်အခုဇွန်လ29ရက်နေ့အထိသက်ဆိုင်ရာလူဝင်မှုကြီးကြပ်ရေးရုံးတွေမှာနေရပ်ပြန်လို့ကြောင့်အကြောင်းကြားလာကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေ3000ဝန်းကျင်ရှိလာပါတယ်။ဒါဟာတရားဝင်အသိပေးပြီးပြန်ကြသူတွေဖြစ်ပြီးတော့အဖမ်းအစည်းခံရတာနဲ့တောတောင်တွေထဲမှာတင်းရှောင်နေကြသူတွေလည်းရှိနေပါတယ်။မြန်မာတန်ရုံးဘက်ကတော့ထိုင်းအစိုးရနဲ့ညှိနှိုင်းဆွေးနွေးဖို့ရှိကြောင်းပြောပေမဲ့တိမ့်နဲ့ချီပြီးရှိနေတဲ့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပ်ပြန်ဖို့တိတ်မလွယ်သေးတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာနိုင်ငံသားအလုပ်သမားတွေအလုပ်ရှင်တွေအတွက်ပုံမတင်းကျပ်တဲ့ဥပဒေသေးထွက်လာပြီးတဲ့နောက်မှာတော့အဖမ်းအစည်းတွေဇက်တိုက်လုလာတာပါ။မြန်မာတန်ရုံးဘက်ကလည်းအထောက်အထားမရှိသူတွေနေရပ်ပြန်ကြပါလို့အသိပေးခဲ့ပြီးတဲ့နောက်မှာတော့နေရပ်မှာပြန်လည်တင်းဆောင်နေထိုင်နိုင်တဲ့ငွေကြေးအနည်းငယ်ရှိသူအလုပ်သမားတချို့ကတော့နေရပ်ပြန်ဖို့အတွက်လဝကရုံမှာသတင်းပေးပို့ပြီးဆိုင်ရွက်စာတမ်းတွေထုတ်ယူပြီးနေရက်ပြန်ကြတာဖြစ်ပါတယ်။ဇွန်လ29ရက်နေ့မှာတော့နေရက်ပြန်ဖို့လုပ်ကြသူလူဦးရေ 3,000 လောက်ရှိတယ်ဆိုပြီးအမျိုးသမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပါတယ်
။လုံနေရမတူဥပမေမတူတဲ့လူကပိုများတယ်လို့ဖြစ်နေတယ်။ထောက်ထားမှန်ကန်ပြည့်စုံတဲ့လူထက်သာရင်အဲ့လိုလူကပိုများတယ်ပြန်နေဆိုတာကိုယ့်အကိုပြန်ရင်လည်းဝပမေမစုံတော့ပြန်ကိုအခက်နေတယ်။အဲ့တော့ဒီတောမောင်းရုံဆိုထိုင်းလောက်ကရုံမှာရင်ကလေးကရှိတယ်။ပတ်စံ 2,500 တို့ 2,800 တို့ 3,000 တို့အစားစားကိုယ်ကနဲ့ချိန်ပြီးတော့ပေးပြန်နေဆိုရင်လမ်းမှာလည်းခန်းခံရတော့အခုဒီနေ့စီးရင်ကတော့1300ခု3000လိပပြန်နေမှာဆက်နေပိုက်စိတ်တိုင်းရှာဖွေဖန်ရှိနေရတယ်မိမိကဖန်နေတော့ငါတို့လည်းမိမှာပဲမိမဲ့တူတူတော့တို့အရင်ဆုံးပြန်ပြီးတော့ဘာမှဒီခဏပြန်ရှောင်နေလိုက်တာကောင်းတယ်ဆိုတဲ့သဘောနဲ့လူတွေကစိတ်သက်ကြပြီးတော့လုပ်ငန်းကိုနေဆုံးလုပ်ပြီးတော့ပြန်ရတာ
တကယ်တော့ထိုင်းနိုင်ငံမှာအခုအဖမ်းအစည်းတွေကြောင့်နေရက်ကိုတိမ့်ချီတောင်းချီပြန်ဖို့ဆိုတာကတော့ဖြစ်နိုင်ဖို့မလဲကူပါဘူး။ထိုင်းနိုင်ငံထဲမှာတရားမဝင်အလုပ်သမားကတန်းနဲ့ချီပြီးရှိနေတာပါ။နေရက်ပြန်ဖို့လည်းမလွယ်ကူကြပါဘူး။နေရက်မှာအိမ်နေမြေတွေပေါင်နှံပြီးပွဲစားတွေကိုငွေပေးပြီးလာကြသူတွေများပါတယ်။မြန်မာပြည်ထဲမှာအလုပ်ကင်ရှာဖွေဖို့အခက်အခဲတွေရှိတာကြောင့်မိသားစုစောင့်ဝတ်နေရေးအတွက်လာပြီးတော့လုပ်ကင်ကြသူတွေအဖို့ကတော့အခုအဖမ်းအစည်းတွေကြောင့်ဒုက္ခတွေပိုရောက်သွားစေတာပါ။နောက်ဆက်တွဲဖြစ်နိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးတော့လည်းဆက်ပြောပြပါရစ
ေ။အဲဒီုံနဲ့မပြီးဘူးမှာနောက်ဆက်တွဲရတယ်ကဘာမှကြီးမှလည်းခက်ခဲတွေဖြစ်မယ်။နောက်ဆုံးဒီကပုံမှန်ညီသားစုထောက်ပံ့နေတဲ့လူတွေလည်းထောက်ပံ့မှုတွေရပ်ဆိုင်းသွားနိုင်တယ်။အဲဒီတော့ထိုင်းစိုးရဘက်ကလည်းဒီအလုပ်ရှင်တွေကပြဿနာဖြစ်လာနိုင်တယ်။နောက်ပိုင်းအလုပ်သမားရှားပါမှုကိုကြုံတွေ့နိုင်တဲ့အနေအထားမှာရှိတယ်ပေါ့
။ထိုင်းရောက်မြန်မာအလုပ်သမားတွေဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာအလုပ်သမားတန်အရာရှိဦးအောင်ခင်မြင့်ကတော့အခုလိုပြောသွားပါတယ်
။မြန်မာတန်ရုံးဘက်ကဘုံကများလို့ဆောင်ပေးဦးလဲရှိရဲဆိုအခုရန်ကုန်မြို့မှာထိုင်းနဲ့မှာဒီဝင်လုပ်နေပါတယ်နော်။ဟုတ်
။ဟုတ်ကဲ့။
ဆွဲချက်ပြုံးလဲသူတို့ထိုင်းလူကြီးဆင်းနေပြီးရောဟုတ်လား။ဟိုဖြစ်ဖို့ရှိမှာပေါ့နော်။ဟုတ်ကဲ
့။ဒီလိုသမားတန်းနဲ့ချီပြီးရှိနေတယ်။တရားမဝင်တဲ့လူကလည်းအများကြီးဖြစ်နေတယ်ဆိုတော့ဒီဖမ်းဆီးရုံနဲ့ဟိုနေရက်ပြန်ပါလို့ပြောရုံနဲ့ဖြစ်နိုင်ပါမှာရှင့်။
အဲ့တော့သူထိုင်းဘက်ကစဉ်းစားရမယ်ကိစ္စပါဗျာဟုတ်တယ်နော
်ဒီလိုအဖမ်းခံရတဲ့အခါမှာတရားရုံးတင်စစ်ဆေးဒဏ်ငွေရိုက်နေရပြန်ပို့တော့လေမြန်မာနိုင်ငံဘက်ခြမ်းကနေဆက်စစ်ဆေးဂိတ်တွေကနေငွေကြေးတောင်းခံတဲ့ပြဿနာတွေကလည်းဆယ်စုနဲ့နှစ်စုနီးပါးရှိသည့်တိုင်အောင်မဖြေရှင်းပေးနိုင်သေးပါဘူးဒီလိုအခြေအနေတွေဖြစ်နေပေမဲ့လည်းတစ်ခါဖမ်းနိုင်ငွေကုန်ပြီးနောက်တစ်ချိန်နဲ့ထိုင်းထဲကိုပဲပြန်ဝင်လာနေတာကြောင့်ထိုင်းမှာအဖမ်းအစည်းတွေများနေပေမဲ့လည်းထိုင်းရောက်မြန်မာလူသမားတွေရဲ့ပြဿနာကရှင်းလင်းဖို့အတွက်ကတော့ခက်ခဲနေဦးမှာဖြစ်ပါရဲ့ရှင်